ဒီနေ့ပလောဝမြို့နယ်မှာမြမစီးပွားရေးဗန်ကိုလက်နက်ကြီးကြီးကြောင်ပောက်ခွေခဲ့တာကြောင့်ဗန်ဝန်ထမ်းတူဦးနဲ့ကလေးနှူးစုစုပေါင်း3ဦးသေဆုံးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရှင်းပြနေပလောဝမြို့နယ်ထိပ်ပစ်ခတ်မှုတွေဖြစ်ပေါ်ပြီးမြို့ပေါ်မှာရှိတဲ့မြမစီးပွားရေးဗန်ကိုဒီကနေ့ညနေ4နာရီကျော်လောက်မှာလက်နက်ကြီးကြီးကြောင်ပောက်ခွေခဲ့တာကြောင့်ဗန်ဝန်ထမ်းတူဦးနဲ့ကလေးနှူးစုစုပေါင်း3ဦးသေဆုံးခဲ့ပြီးပလောဝမြို့နယ်ထိပ်ကမီလေဝဲကျေးရွာမှာလည်းသေဆုံးဒဏ်ရာရတာတွေရှိတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ
်အော်ယနေ့ဒီမြမစီးပွားရေးဗန်မှာလက်နက်ကြီးကြလို့ကလေးနှစ်ယောက်နဲ့အမျိုးသမီးတယောက်တေဆုံးတယ်ပြီးတော့မိနဝရွာမှာအမျိုးသမီးတယောက်တေဆုံးတယ်ပြီးရင်ဟောဒဏ်ရတာကတော့6ဦးလောက်ရှိပါတယ်အခုကတော့ရင်းနှံသွားပါပြီပေါ့
ပလောဝမြို့ရဲ့ရှေ့ဘက်ကကလတန်စီမံကိန်းတောင်ကုန်းတွေပေါ်မှာဒီကနေ့မနက်ပိုင်းနဲ့ညနေပိုင်းတွေမှာရခိုင်လက်နက်ကန်အဲအဖွဲ့နဲ့စိုးရတပ်တို့ကြားတိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်လို့ပလောဝဒေသခံတွေကပြောဆိုကြပါတယ်ပလောဝဘက်မှာတိုက်ပွဲဖြစ်ပေါ်တာမှန်ပေမဲ့အသေးစိတ်မသိရသေးဘူးလို့တပ်မတော်တင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်မဟုတ်လောလောနဲ့ကျွန်တော်တို့အတီးတပြုတ်လက်တို့များကျွန်တော်တင်းထုတ်ပေးမှာပါမှန်လည်းမှန်လည်းအဲ့ဒီတင်းမှန်ကြတယ်လို့တော့သိရတယ်လောလောတယ်လောလောတယ်တော့ဒီစဉ်ဒီပြုတ်တဲ့တင်းစောင့်လို့ပြုလို့အေးအတော့အေးဘက်ကပြစ်တာပေါ့
တမ်တော်ပြောခွင့်ရသူဖက်ကမြမစီးပွားရေးဗန်ကိုပြစ်ခတ်တာအေအဖွဲလက်ရှိဖြစ်တယ်လို့ပြောပေမဲ့ရခိုင်လက်နက်ကန်အေအဖွဲရဲ့တုံ့ပြန်ချက်ကိုတော့မရသေးပါဘူးကဘာမှာကိုဘဲကပ်ရွာကအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂအတွင်းရေမှုလျှောက်ကတိုက်တွန်းထားသလိုမြန်မာအရဖက်လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွဲတွေရဆေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအဲကိုကျန်းဖက်ဖွဲ့စည်းဖြစ်အစိုးရဖက်ကတတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာဒီကနေ့ထိအပြန်အလှန်တိုက်ပွဲတွေပုံမှန်ပြင်းထန်လာနေပါတယ်။